အမေရိကန်စစ်စင်ညီနိုင်မှုကြောင့်တူရကီနိုင်ငံကယာယီပစ်ခတ်ရေးဆဲဖို့သဘောတူခဲ့တယ်လို့ဆိုပေမဲ့စီးရီးယားနိုင်ငံအနောက်မြောက်ဘက်မှာတော့တပ်ပွဲတွေဆက်ဖြစ်နေပါတယ်တူရကီနိုင်ငံကအကြမ်းဖက်သမားတွေဖြစ်သဘောထားပြီးစီးရီးယားနိုင်ငံထဲမှာခြေစိုက်ထားတဲ့စစ်တပ်ဖွဲ့တွေပေါ်ထိုးစစ်ဆင်နေတာတွေကို၅ရက်ကြာရပ်ဆိုင်းထားဖို့တူရကီနဲ့အမေရိကန်တို့ကြားသဘောတူညီချက်ရရှိခဲ့ကြပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာပဲစင်နဗီနာမျိုးမှာကျင်လောင်တဲ့ပေါက်ကွဲစံတွေတနက်တနေနဲ့မိခိုးတွေကိုတွေ့ခဲ့ရတာပါဒီကနေ့ဒီမှာကဆက်ကြည့်တူရကီရဲ့ထိုးစစ်တွေအဆုံးသတ်နိုင်မှုရည်ရွယ်ထားတဲ့သဘောတူညီချက်အရတူရကီနိုင်ငံနဲ့နယ်စပ်နီးစီးရီးယားနိုင်ငံတွေကနေရာတော်များကနေကတ်တပ်ဖွဲ့တွေဖိရှားပေးရမှာဖြစ်ပါတယ်စီးရီးယားနိုင်ငံကအမေရိကန်တပ်ဖွဲ့အားလုံးဒီဘက်ကိုပြန်လည်ယူသိမ်းမဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ရုပ်ပြရဲ့ချင်းညာကပြည့်တဲ့နောက်ပြည်ခဲ့တဲ့သတင်းပတ်တမှာပဲတူရကီစစ်တပ်နဲ့တူရကီကိုထောက်ခံတဲ့စီးရီးယားတပ်ဖွဲ့တွေပူးပေါင်းပြီးကတ်တပ်ဖွဲ့တွေပေါ်ထိုးစစ်တွေစတင်နေတာပါသူစစ်တွေအတွင်းတူကီစစ်တပ်နဲ့စီးရီးယားလက်နက်ကိုင်ဖွဲ့တွေကတရားသားတွေရဲ့အသက်တွေကိုမငဲ့ကွက်ပဲရှက်စရာကောင်းလာအောင်ပြုမူခဲ့ကြကြောင်းနိုင်ငံတကာလူ့ခွင့်ရေးဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကဒီနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာပြောဆိုလိုက်ပါတယ်။စီဝန်နှန်းတွေအရေးပေါ်ကိစ္စရေးတွေစစ်ပြေးဒုက္ခတွေဒိန်းတောက်တွေနဲ့စာနာမှုအကူအညီပေးသူတွေပါဝင်လူ18ယောက်ရဲ့ပြောကြားချက်ကိုအခြေခံပြီးထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာတော့အကျဉ်းချုပ်ကွန်မြူမှုတွေအရသားတွေထိခိုက်တိကျစေတဲ့အထိဥပဒေမဲ့တိုက်ခိုက်မှုတွေရှိခဲ့ကြောင်းလည်းဖော်ပြထားပါတယ်။